ကျန်းပြည်နယ်ဒေသခေါ်ကင်းနီပြည်နယ်ရှမ်းပြည်တောင်ပိုင်းမှာစစ်ကောင်စီတပ်နဲ့ကင်းနီပူးပေါင်းတပ်ဖွဲ့တွေကြားဂျူဂျာဂျူဂျာတိုက်ပွဲဆက်ရှိတယ်လို့ကင်းနီပြည်ဂျာကာလာအုပ်ချုပ်ရေးကောင်စီ ICE ကပြောပါတယ်။တော်လိုင်းရဲ့အင်အားစုတွေထိန်းချုပ်ထားတဲ့နေမြေတွေတဲစစ်ကောင်စီတပ်တွေဝင်ရောက်လာတာကြောင့်နေစဉ်ဆိုသလိုတိုက်ပွဲဖြစ်ပွားနေတာလို့လည်းပြောပါတယ်။ KNN နဲ့ရှမ်းပြည်တောင်ပိုင်းကစစ်ရေးအခြေအနေနောက်ဆုံးရသတင်းပေးပို့ချက်ကိုတော့နန်းလောင်ပြောပြပေးပါမယ်ရှင်။
ကယင်းနီပြည်နယ်လွိုက်ကော်နဲ့ရှမ်းပြည်တောင်ပိုင်းဖဲခုံပင်လောင်းမြို့ဘက်မှာနေ့စဉ်ဆိုသလိုဂျူဂျာဂျူဂျာနှစ်ဖက်တိုက်ပွဲဆက်ဖြစ်နေတယ်လို့ကယင်းနီပြည်ကြားကာလာအုပ်ချုပ်ရေးကောင်စီ ICE အတွင်ရေးမှုနဲ့ကိုပညာကအောက်ဂုလ9ရက်ညနေပိုင်းမှာVOA ကိုပြောပါရယ်
ကယင်းနီတော်လိုင်းရဲ့အင်အားစုဖက်ကထိန်းချုပ်ထားတဲ့နယ်မြေတဲ့စစ်ကောင်စီတပ်တွေဝင်ရောက်ပြီးတော့စစ်ကြောင်းထိုးလာတာကြောင့်တိုက်ပွဲတွေဖြစ်နေတာလို့ဆိုပါတယ်တိုက်ပွဲကတော့ကွန်မြူပေါ်မှာကတော့ဂျိုဂျာဂျိုဂျာတော့ရတန်းရှိလို့ပေါ့နော်တကယ်ကိုတိုက်ပွဲကြီးတွေတချို့ရဲ့နေမှာဖြစ်တယ်တချို့ရဲ့ကတော့ဂျိုဂျာရှိတယ်နောက်စစ်ကောင်စီတပ်ကလည်းဒီဘက်ကရှေ့ဘက်ချမ်းပေါ်တ တူတပြားကုတပြားတူကိုကိုတက်လိုက်တူဆောက်လိုက်အဲ့လိုမျိုးပုံစံမျိုးကတော့ရတန်းရှိနေပါတယ်ဟုတ
်စစ်ကောင်စီဘက်ကလေရင်ရော drone ပုံးနဲ့ပါအသုံးပြုတိုက်ခိုက်နေတယ်လို့ ICE အတွင်းရေးမှူးနဲ့ကိုပညာကပြောပါတယ်
အဲ့တော့တချို့ရက်တွေမှာကတော့လေရင်ပုံကျတာရှိလို့တချို့ရက်တွေကတော့ drone နဲ့ကျတာရှိတယ်တချို့ကတော့တချို့ရက်တွေကတော့ဘာမှလင်းနေနေတယ်ပေါ့နော်ဒီပုံစံရှိသွားတယ်လော့ဇယ်ကတော့ဒီလက်ကောမျိုးအပြင်တချို့မြို့နယ်မှာလည်းကြူကြူကဖြစ်တွေ့မှုတွေရှိပါတယ်အထူးသဖြင့်ကျွန်တော်ရှမ်းနဲ့ကျွန်တော်ကီနီနယ်စပ်မှာလည်းစီရရကလည်းပြောလို့မရတဲ့အခြေအနေပေါ့နော်ဟိုအလုံးသိတဲ့အတိုင်းပဲဒီကင်းတဲ့ပလက်ထုတ်ဟာတော့ရှိပေါ့နော
်ပြီးခဲ့တဲ့ဂျွန်လဆောင်းမိုက်ကလေးကလွှတ်ကောမြို့ဘက်ကိုစစ်ကောင်စီတပ်ကအားဖြည့်တင်ပြီးတော့200အနက်စစ်ကြောင်းထိုးလာတာကြောင့်ဂျွန်လနဲ့ဇူလိုင်လအတွင်းကယင်းဒီတော်လိုင်းရေးပူပေါင်းတပ်ဖွဲ့တွေတံပြန်တက်ခိုက်နေတယ်လို့ကယင်းဒီအမျိုးသားများကာကွယ်ရေးတပ် KNDF ကဩဂုတ်လ3ရက်နေ့မှာထုတ်ပြန်ထားပါတယ်အလားတူရှမ်းပြည်တောင်ပိုင်းပင်လောင်မြို့နယ်ဆောင်းပြောင်းနောင်ဝိုးဘက်ကိုစစ်ကောင်စီတပ်နဲ့ PNO ပြည်သူ့စစ်အဖွဲ့တွေစစ်ကြောင်းဖြန့်ထိုးစစ်ဆင်လာတာကြောင့်ဂျွန်လ15ရက်ကနေဇူလိုင်လ15ရက်နေ့အထိနှစ်ဖက်တိုက်ပွဲတွေရှိခဲ့ပြီးတော့ဇူလိုင်လလယ်မှာဖဲခုံမြို့နယ်တဲတိုက်ပွဲပြင်းထန်ခဲ့တယ်လို့လည်း KNDF ကပြောပါရယ်တိုက်ပွဲအတွင်းစစ်ကောင်စီတပ်ရဲ့လက်နက်ကြီးနဲ့ drone ပုံတိုက်ခတ်မှုကြောင့်အရက်သား9ဦးတေဆုံးရသလိုစစ်ရှောင်းနေအိမ်နဲ့ဒေသခံနေအိမ်တရားဝန်ချင်းပျက်စီးသွားတယ်လို့ကရင်နီအမျိုးသားများကာကွယ်ရေးတပ် KNDF ဗဟိုပြန်ကြားရေးတာဝန်ရှိသူတာအဲဆိုကပြောပါရယ်
ကီတူနေအိမ်ကတော့90နောက်ဆက်ဆောင်နေအိမ်ကတော့9လုံးပေါ့ဆိုတော့95လုံးကြီးစစ်ကောင်စီရဲ့လက်နေကြီးတွေရောဘုံချလာပြီးကြောင်းကောတာကိုပြည့်စည်ရတာရှိပါတယ်ကီတူရဲ့တိကျတဲ့စုံမှုကတော့ဒါဟိုစစ်ကောင်စီရဲ့လက်နေကြီးရဲ့ဘုံ drone ဘုံချမှုတွေကြောင်းပေါ့နော်ကီတူအားဟုတ်တည်ဆောင်ခဲ့ရပါတယ်
တိုက်ပွဲတွေအတွင်းမှာလက်နက်ခဲယမ်း30ကျော်နဲ့ဆက်ဆက်ပစ္စည်းတွေသိမ်းဆည်းရမိပြီးတော့စစ်ကောင်စီဘက်က50ထက်မနည်းသေဆုံးတယ်လို့လဲ KNDF ဗဟိုပြန်ကြားရေးတာဝန်ရှိသူတာအဲဆိုးကပြောပါတယ်ပင်လောင်းနယ်ဆောင်းပြောင်းကျေးရွာအုပ်စုတိုက်ပွဲမှာတော့အထိုင်စခန်းကုန်းတစ်ခုနဲ့ရဲစခန်းကိုသိမ်းပိုက်မိရှို့ရှင်းလင်းခဲ့ပြီးဖဲခုံမြို့နယ်ဇက်ကစစ်ကောင်စီနဲ့ PNO ပြည်သူ့စစ်အဖွဲ့ရဲ့စခန်းကုန်းတစ်ခုနဲ့စစ်ဆင်ရေးဂိတ်ကိုမိရှို့ရှင်းလင်းခဲ့ကြောင်းလဲ KNDF ကဆိုပါတယ်ဒါနဲ့ပတ်သက်လို့စစ်ကောင်စီဘက်ကထုတ်ပြန်ပြောဆိုတာတော့မရှိသေးပါဘူး